မြန်မာနိုင်ငံကစစ်တွေရင်းနဲ့စစ်ကမ်းကိုလာမဲ့မလဒုတိယပတ်အတွင်းရခိုင်ပြည်နယ်အစိုးရလက်ထက်အိန္ဒိယကလွှဲပြောင်းပေးတော့မှဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယသံအမတ်ကြီးဗစ်ကရမ်မစ္စရီကပြောပါတယ်အိန္ဒိယကတိစောက်နေတဲ့အဲ့ဒီစစ်တွေရင်းနဲ့စီမံကိန်းဟာနှစ်နိုင်ငံကြားဆက်သွယ်ပေးမဲ့စစ်ကမ်းတစ်ခုဖြစ်ပြီးတန်ကြိမ်2000အထိတည်ဆောင်နေတဲ့တင်မောတွေကုန်တင်ကုန်ချလုပ်နိုင်မှာဖြစ်ပါတယ်။တန်ကြိမ်3000ကနေ4000အထိရှိတဲ့ကုန်တင်တင်မောတွေကတော့စစ်တွေနဲ့ချင်းပြင်းနဲ့ပလဝစစ်ကမ်းအကြားကူတန်းသွားလာနိုင်မှာဖြစ်ပါတယ်။ပလဝစစ်ကမ်းကိုရောက်လာတဲ့ကုန်ပစ္စည်းတွေကိုတော့အိန္ဒိယနိုင်ငံအရှေ့မြောက်ဒေသကို truck ကားတွေနဲ့တဆင့်တည်ဆောင်နိုင်မှာဖြစ်ပါတယ်။ဒီရင်းနဲ့စီမံကိန်းကနေရခိုင်ပြည်သူတွေနဲ့အိန္ဒိယနိုင်ငံကြားဆက်သွယ်ပေးမှာဖြစ်ကြောင်းတချိန်တုန်းကတော့ရခိုင်ပြည်နယ်စစ်တွေစစ်ကမ်းနဲ့အိန္ဒိယနိုင်ငံကလကတ္တာမြို့တို့အကြားကုန်ပစ္စည်းတွေကိုရေကြောင်းကနေတည်ယူပို့ဆောင်ခဲ့ကြကြောင်းရခိုင်ပြည်သူတွေအနေနဲ့အလားတူအခွင့်အရေးမျိုးမကြခင်ပြန်ရကြတော့မှာဖြစ်ကြောင်းအိန္ဒိယနိုင်ငံအနေနဲ့ရခိုင်ပြည်သူပြည်သားတွေအလို့အကိုင်းတွေရရှိပြီးပြည်နယ်ဖွံ့ဖြိုးရေးအတွက်အထောက်အကူပြုစီမှာဖြစ်ကြောင်းဒီရင်းနဲ့စီမံကိန်းဟာအိန္ဒိယနိုင်ငံအတွက်မဟုတ်သလိုအိန္ဒိယကဘဲကုမ္ပဏီတစ်ခုအတွက်မှလည်းမဟုတ်ကြောင်းမလာမာဒီစစ်ကမ်းကိုရခိုင်ပြည်နယ်အစိုးရကိုလွှဲပြောင်းပေးတော့မှာဖြစ်ကြောင်းသမဂျီဗစ်ကရမ်မစ္စရီကပြောပါတယ်ဒီရင်းနဲ့စီမံကိန်းပြီးသွားပြီဆိုရင်တော့ရခိုင်ပြည်နယ်အတွင်းကစီးပွားရေးလုပ်ငန်းတွေနဲ့အနေနဲ့အိန္ဒိယကိုကုန်ပစ္စည်းတွေတင်ပို့တဲ့နေရာမှာရေချောင်းသို့မဟုတ်ကုန်းချောင်းကနေတင်ပို့နိုင်ကြတော့မှာဖြစ်ပါတယ်။ဒီစီမံကိန်းဟာအိန္ဒိယကစောက်ခဲ့တဲ့တခြားရင်းနဲ့စီမံကိန်းတွေနဲ့မတူကြောင်းလဲသံအမတ်ကြီးဗစ်ကရမ်မစ္စရီကပြောပါတယ်။